အခုဆိုရင်နိုင်ငံတကာအလုံသမအဖွဲ့ ILO ဖွဲ့စည်းခဲ့တာနှစ်တရာပြည့်သွားခဲ့ပါပြီ။ဂျနီဗာမှာ17ရက်ကြာကျင်းပနေတဲ့ ILO ရာပြည့်အထိမ်းအမှတ်ညီလာခံကိုတော့နိုင်ငံပေါင်း45နိုင်ငံကခေါင်းဆောင်တွေနဲ့ကိုယ်စားလှယ်ပေါင်း 5,000 ကျော်တက်ရောက်နေပါတယ်။ကုလသမဂ္ဂဌာနချုပ်ရှိရာဂျနီဗာကနေလီဇာရှလိုင်းရဲ့သတင်းပေးပို့ချက်ကိုပြောပြပေးပါမယ်ရှင်။ILO ရဲ့အမှုဆောင်အရာရှိချုပ် Guy Ryder ကပြီးခဲ့တဲ့ရာစုနှစ်တစ်ခုအတွင်းကမ္ဘာပေါ်ကအလုပ်ကိုင်တွေဟာပြောင်းလဲကြီးပြောင်းလဲခဲ့ပေမဲ့ ILO အဖွဲ့ကြီးရဲ့သတ်မှတ်ပြဋ္ဌာန်းထားတဲ့လူမှုရေးပိုင်းတရားမျှတမှုဆိုင်ရာအခြေခံစံတန်ဖိုးတွေကတော့မပြောင်းမလဲကြံရှိနေတဲ့အကြောင်းပြောပါတယ်။အနာဂတ်ရဲ့လုပ်ငန်းခွင်အခြေအနေတွေဟာလူမှုရေးဆိုင်ရာတရားမျှတမှုပေါ်မှာအခြေခံရမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ ILO အဖွဲ့ကြီးကိုလူမျိုးဘာသာလေမခွဲခြားတဲ့တရားမျှတမှုတွေအတွက်အလုတ်ကန်ကောင်းတွေဖန်တီးပေးဖို့အတွက်နဲ့ကမ္ဘာနေရာသီးသီးကလူတိုင်းသာယာဝပြောရေးအတွက်အခြေခံဖွဲ့စည်းခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်။လူတွေရဲ့တိုးတက်ရာတိုးတက်ကြောင်းအတွက်အလုတ်ကန်ကောင်းတွေဟာဘလောက်အရေးပါသလဲဆိုတာကိုလက်ရှိဖြစ်နေတဲ့မသေးချာမရေရာမှုတွေနဲ့အလုတ်ကန်ရှားပါမှုတွေကမိမောင်းထိုးပြနေတယ်လို့လည်းသူကပြောပါတယ်။နောက်ပြီးဒီလိုအလုတ်ကန်ကောင်းတွေပေါ်ပေါက်လာစေဖို့ ILO ရဲ့ရည်မှန်းချက်တွေပြည့်မီလာစေရေးမှာလုံနီးကန်နီးတွေကိုတော့ပြောင်းရမှာဖြစ်တယ်လို့လည်းသူကပြောပါတယ
် It is to say the least improbable as the world of work is transformed by the combined impact of technological innovation
ကမ္ဘာပေါ်ကအလုတ်ကန်တွေဟာဒီထွန်းဆန်းသစ်လာတဲ့နည်းပညာတွေကမ္ဘာလူကြီးအပြောင်းအလဲရာသီဥတုအပြောင်းအလဲတွေနဲ့လွတ်လပ်မှုကိုအခြေပြုထားတဲ့ကမ္ဘာစီးပွားရေးဝါဒထွန်းကားလာတာတွေဟာပေါင်းဆက်အကျိုးသက်ရောက်မှုတွေအရပြောင်းလဲသွားခဲ့ပါပြီကျွန်တော်တို့ ILO အဖွဲ့ကြီးကတော့အလုပ်သမားရေးဆိုင်ရာကိစ္စတွေအပေါ်မှာဒီလိုပြောင်းလဲမှုတွေနဲ့အညီအကောင်းဆုံးဖြစ်လာအောင်ဆောင်ရွက်ပေးတော့မှာပ
ါမနေ့ကကောင်းကောင်းမွန်မွန်အလုပ်လုပ်ခဲ့ရတယ်ဆိုပေမဲ့မနေ့ဖန်မှာကောင်းကျင်မှကောင်းမှဖြစ်တဲ့အကြောင်း Mr. Ryder ကပြောပါတယ်ILO အဖွဲ့ဟာဒီလိုအပြောင်းလဲတွေနဲ့လိုက်လျောညီထွေဖြစ်အောင်ဆောင်ရွက်ပေးမှာဖြစ်ပြီးအဲ့ဒီအပြောင်းလဲတွေကိုရှောင်ပြေးမှာမဟုတ်ဘူးလို့လည်းပြောပါတယ် ILO အဖွဲ့ဟာလွန်ခဲ့တဲ့နှစ်တရာအတွင်းလုံသမားရေးဆိုင်ရာအခြေအနေတွေအတော်များများကိုအဆင့်တန်းမြင့်မားပြီးတိုးတက်ကောင်းမွန်အောင်ဆောင်ရွက်ပေးနိုင်ခဲ့တာတွေထဲမှာအလုံသမားနဲ့အလုံရှင်ချာလုံအားကလာစားအလုံချိန်လုပ်ငန်းဝင်အခြေအနေတွေနဲ့ပတ်သက်လို့ညှိနှိုင်းဖြည့်ရှင်းပေးတာအဆိုးဝါးဆုံးဖြစ်တဲ့ကလေးအလုပ်သမားရေးနဲ့လုပ်ငန်းခွင်အတွင်းခွဲခြားဆက်ဆံမှုတွေဖယ်ရှားရေးတွေလည်းပါဝင်ခဲ့ပါတယ်။လုပ်ငန်းခွင်ထဲမှာအကြမ်းဖက်မှုနဲ့နှောက်ယှက်မှုဆိုင်ရာပြဿနာတွေကို ILO အဖွဲ့ကကင်တွဲဖြေရှင်းပေးနေတဲ့အကြောင်းလုပ်ငန်းခွင်အတွင်းလိုက်နာရမယ့်အခြေခံကျင့်ဝတ်စည်းကမ်းတွေပြဋ္ဌာန်းအတည်ပြုနိုင်အောင်ကြိုးပမ်းခြင်းကလည်းမတော်မတရားမှုတွေဆုံးခန်းတိုင်စီရေးအတွက်အောင်ပွဲတရဖြစ်လာပါလိမ့်မယ်လို့လည်း Mr. Ryder ကပြောသွားခဲ့ပါတယ်ရှင်။